မန္တလေးတိုင်းမြင်းကြံမြို့နယ်ပြားချေးရွာအနီးစစ်တပ်နဲ့ကာကွယ်တပ်တွေတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်တွေမိရှုခံရကကလေးငယ်တူပါဝင်အရက်သား6ဦးသတ်ဖြတ်ခံခဲ့ရပါတယ်။ကာကွယ်တပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခံပတ်မြို့ကဒေသခံတွေစစ်ပေးရှောင်နေရတာ6ရက်ရှစ်လာပြီးစာနယ်ကအကူအညီတွေလိုအပ်နေပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။မြင်းကြံမြို့နယ်16မိုင်ကွာဝေးတဲ့ပြားချေးရွာအနီးမှာနိုဝင်ဘာ9ရက်မနက်အစောပိုင်းကစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးနောက်နေအိမ်30ကျော်မိရှုခံခဲ့ရပြီးအရက်သားတွေတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အသက်3နှစ်အရွယ်ကလေးငယ်တူအပါအဝင်အရွယ်ရောက်ပြီးသားအမျိုးသား5ဦးကိုစစ်တပ်ကတပ်ဖြတ်သွားတယ်လို့မြင်းကြံဒေသခံတူကအခုလိုပြောပါတယ
်။ဒီမနေ့9နာရီကြီးကတော့မရှိပါဘူး။ကာကွယ်တပ်တွေနဲ့တိုက်ပွဲတွေတိုက်ပွဲဖြစ်ပေါ်နေပြီးတော့မြင်းမြန်ဘက်ကနေပြည်ရခိုင်စကားရအဲလာရည်ပြည်ကြောမထူးလာဘူးမပြည့်မင်းရလာလာပြီးတော့ရောက်ရတယ်မှာကိုင်းကြောင်းမနာမရှိနေပြီးတော့အဲဒီရတယ်မှာရှိတဲ့ဘီဒူလိုက်ကြည့်တော့ဘယ်လိုဖြစ်ကုန်လဲဒီကအဲဒီရောဘူးရောက်လာတယ်ဒီလိုပဲလာကြအကြရှုံးတော့တကယ်တော့ရှိရတယ်ဒီလိုကအဲတော့မလို့ကျွန်တော်ပြောနေကြည့်ကိုမပြောဘူးဒီလိုရောမှာတင်လာပြီးတော့အဲ့ဒီတော့ရောဒကွန်ရန်ဒေရီကမြင်းစားရှုလာပြီကုလိုလိုရဲ့ရောမာတော့ဘီဒူချောင်းဒီလိုတွေတော့ဒီစုံလို့ကိုယ်ကလေးငယ်ဘုံနေလေကလေးတူရောက်ရေတော့ပြီးတော့ဟိုမြို့သားငါးဦးရေမြို့သားငါးဦးရတယ်တက်ချက်ပြီးတော့အဲလေဒီမြို့သားရဲ့စက်တင်ရတယ်တက်ချက်ပြီးတော့ဒီလိုဒီကိ
အခုလိုရက်သားတွေတက်ပြတ်ခံပြီးနေအိမ်တွေမီးရှို့ခံပြီးတဲ့နောက်ပြားကြေးရွာဒေသခံတွေဟာနေရက်မှမနေရတော့ပဲရွာကိုစွန့်ခွာပြီးဘေးလွတ်ရာမှာတန်းရှောင်နေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်အာဘော်တွေဖြန့်ဝေပေးနေတဲ့လူမှုကွန်ရက်စာမျက်နှာတွေမှာတော့တည်ဆုံနေတဲ့ရုပ်လောင်းဓာတ်ပုံတွေနဲ့အတူလက်လုတ်သနပ်ပုံတွေကိုတင်ထားတာကိုတွေ့ရပါတယ်။ဒေသခံတွေကတော့တည်ဆုံသူတွေဟာကာကွယ်တပ်ဖွဲ့ဝင်တွေမဟုတ်ပဲတာမန်အရက်သားပြည်သူတွေသာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာ9ရက်ကလည်းပြားကြေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်50နီးပါးမိရှုဖျက်ဆီးခံခဲ့ရပါသေးတယ်။မန္တလေးတိုင်းမြင်းကြံမြို့နားမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုကြောင့်ဒေသခံတွေဘေးလွတ်ရာရှောင်တိမ်နေရချိန်မှာပဲစကိုင်းတိုင်းထဲကကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ခံပတ်မြို့မှာဆိုရင်လည်းတိုက်ပွဲတွေမရှိတော့တဲ့အတွက်ဒေသခံအချို့နေရက်ပြန်လို့ရတာရှိပေမဲ့နေရက်ပြန်လို့မရသေးသူတွေလည်းရှိနေတာပါ။စစ်ဘေးရှောင်နေရသူတွေဟာတိမ့်ရှောင်နေရတာ9ရက်ရှိလာပြီဖြစ်ပြီးကုန်စည်နှုံးတွေကလည်းတက်လာတာကြောင့်စားရေးတောက်ရေးအခက်အခဲတွေရှိလာနေတယ်လို့ခံပတ်ဒေသခံတူကအခုလိုပြောပါတယ
်။နေထဲမှာတော့ဘာမှဖြစ်တော့ဘူးဟုတ်တယ်။ဘာမှဖြစ်တော့ပြန်ဖို့ကကြတော့အမတ်နေ့ကျေကတော့တချို့ကတော့ပြန်သွားတာတော့ရှိတယ်။ဒါမဲ့ကျွန်တော်တို့ကအမတ်တိချက်ဆိုတော့အမတ်တိချက်ကတော့ဝင်ခွက်ကမပြည့်သေးဘူးသူတို့ကလူငယ်တွေကဘောနော။ရက်ကွက်ထဲဝင်လို့တောင်မရသေးဘူးဖြစ်နေတာ။အမတ်တိရက်ကွက်ထဲဝင်။သူတို့ဒီမှာစားနေခါဒီဘောနော်တော်တော်ကြီးခက်ခဲတယ်ပါဆိုတော့ကလေးမျိုးဖက်ကလည်းအာလိုက်ကားဒီလည်းဝင်ထွက်လို့မရတော့ဘူးဒီမှာကလေးမျိုးဖက်ကလည်းဝင်ထွက်လို့မရတော့ဖြစ်နေတော့။ရာရှိတဲ့ဟာဒီစီးရီးယားလည်းသားကုန်ရလည်းကုန်ပြီဘောနော်အဲပိုက်ဆံရှင်းတော်မှဝယ်လို့တော်မှဝယ်ဖို့တော်မှမရှိဖြစ်နေတာ
ခံပတ်မြို့မှာရက်ကွက်၅ခုရှိပြီးအမှတ်၁ရက်ကွက်ဟာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့စစ်တပ်တပ်ဆွဲထားတဲ့နေရာနဲ့အနီးဆုံးမှာရှိနေတဲ့အတွက်အမှတ်၁ရက်ကွက်ကဒေသခံတွေဟာနေရက်မပြောင်းနိုင်ဖြစ်နေတာပါခံပတ်မြို့ဟာမြန်မာအိန္ဒိယအဓိကကုန်စည်စီးဆင်းတဲ့ကလေးမြို့နဲ့တမူးမြို့ကြားကအဓိကအရေးပါတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်ခံပတ်မြို့စစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်ရေးတပ်ဖွဲ့တွေကနိုဝင်ဘာ3ရက်စတင်တိုက်ခိုက်ခဲ့ပြီး4ရက်အကြာနိုဝင်ဘာ9ရက်မှာအပိတက်သိမ်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ